လက်ရှိအမေရိကန်အစိုးရဟာသမ္မတအသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်နဲ့နာအောင်လို့သတင်းမှားတွေဖြန့်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲလိုက်ပါတယ်။ဒေါ်နယ်ထရမ့်တိတ်ခါချစီမဲ့ဆွဆွဲချက်တွေပါဝင်တဲ့အတိမပြုတ်နိုင်တဲ့အစီရင်ခံစာပြီးခဲ့တဲ့တစ်ပတ်ထဲထွက်ပေါ်လာတာဟာရွေးကောက်ပွဲမှာလူထုထောက်ခံမှုနဲ့အနိုင်ရခဲ့တဲ့ထရမ့်ကိုသမ္မတဘရက်အိုဘားမားအစိုးရကထိခိုက်အောင်လှုပ်ဖို့ကြိုးစားမှုတစ်ခုဖြစ်တယ်လို့အင်္ဂါနေ့ကမော်စကိုမြို့တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတပူတင်ကပြောခဲ့ပါတယ်။2013ခုနှစ်တုန်းကမော်စကိုမြို့ကဟိုတယ်တစ်ခုမှာပြည်ထဇာရီနဲ့ထရမ့်ပျော်ပါခဲ့တယ်လို့အဲ့ဒီအစီရင်ခံစာထဲမှာရေးသားထားတာဟာလောက်ကျန်ထားတာဖြစ်တယ်လို့လည်းပူတင်ကဖော်ပြပြောဆိုပါတယ်။အဲ့ဒီလိုဆွဆွဲချက်တွေလုပ်တဲ့သူဟာပြည်ထဇာရီဓာတ်တော်မှနိုင်ကြသူဖြစ်တယ်လို့ဆိုပြီးတော့ကမ္ဘာပေါ်မှာအချောလှဆုံးအမျိုးသမီးတွေနဲ့တွဲခဲ့တဲ့ထရမ့်အနေနဲ့ဘာကြောင့်ပြည်ထဇာရီလို့မှလဲလို့လဲရုရှားသမ္မတကမေးခွန်းထုတ်ခဲ့ပါတယ်ထရမ့်နဲ့ရုရှားအစိုးရကြားမှာဆက်နွယ်မှုတွေရှိနေတယ်ဆိုတဲ့ဆက်ဆွဲချက်တွေပါတဲ့အစီရင်ခံစာထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအခုလိုမျိုးအတိမပြုနိုင်တဲ့အချက်တွေကိုပေါက်ကြားအောင်လုပ်တယ်ဆိုပြီးထရမ့်ကထောက်လှမ်းရေးအတိုင်းအဝိုင်းကိုပြစ်တင်ခဲ့ပါတယ်ဒီလိုပေါက်ကြားမှုဟာ CIA ညွှန်ကြားရေးမှူး John Brennan မှာတာဝန်ရှိသလားလို့လည်း Donald Trump ကမေးခွန်းထုတ်ခဲ့ပါတယ်။ America မှာ Trump သမ္မတဖြစ်လာပြီးရင် Russia နဲ့ဆက်ဆံရေးတိုးတက်လာနိုင်တယ်လို့ Russia နိုင်ငံသားရေးဝန်ကြီး Sergey Lavrov ကလည်းအင်္ဂါနေ့ကတီးခြားထုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်ရှင်။